မြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးခွဲခြားမှုတွေမရှိဘူးလို့ဂျနီဗာမှာကျင်းပနေတဲ့လူခွင့်ရေးကောင်စီအစည်းအဝေးမှာမြန်မာအစိုးရကိုယ်စားလှယ်ကပြောကြားလိုက်ပါတယ်။လူမျိုးဘာသာခွဲခြားမှုတွေမြန်မာနိုင်ငံတွင်ဖြစ်ပေါ်နေတယ်ဆိုတော့နိုင်ငံတကာအတိုင်းအဝိုင်းရဲ့ပြောဆိုထောက်ပြချက်တွေကိုတုံ့ပြန်ရင်းမြန်မာအစိုးရကိုယ်စားလှယ်ကအခုလိုပြောဆိုလိုက်တာပါ။ဘာကြောင့်အဲ့ဒီလိုပြောလိုက်တယ်လဲဆိုတော့အပြည့်အစုံကိုတော့ဆက်လက်နားဆင်ပါရှင်။ဆစ်စလနိုင်ငံဂျနီဗာမြို့မှာစက်တင်ဘာလ14ရက်နေ့ကနေအောက်တိုဘာလ2ရက်နေ့အထိကျင်းပနေတဲ့အကြိမ်30မြောက်လူခွင့်ရေးကောင်စီရဲ့နှစ်ပတ်လည်ညီလာခံမှာမြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေစိုးရိမ်လာနေတယ်ဆိုပြီးနိုင်ငံတကာကဝေဖန်ပြောဆိုနေကြတာပါပြည်ခဲ့တဲ့တနင်္လာနေ့ကစတင်ကျင်းပတဲ့ညီလာခံမှာလဲဗြိတိန်နိုင်ငံဂျာယီနဲ့ဒနတဟာရရေးရာဝန်ကြီးဟူဂိုဆွာယာကမြန်မာနိုင်ငံရဲ့ဒီမိုကရေစီကျင့်စဉ်တွေဟာကျင်းမြောင်းလာတဲ့အပြင်ခွဲခြားဆက်ဆံမှုတွေဖြစ်လာနိုင်တဲ့ဥပဒေတွေကိုပြဋ္ဌာန်းခဲ့တဲ့အကြောင်းထောက်ပြပြောဆိုသွားပါတယ်။အခုလိုနိုင်ငံတကာအတိုင်းအဝိုင်းရဲ့ဝေဖန်ပြောကြားချက်တွေကိုလူခွင့်ရေးကောင်စီညီလာခံကိုတက်ရောက်နေတဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ဝင်ဒေါ်သက်တင်စာထွန်းကမနေ့ကအခုလိုတုံ့ပြန်ပြောဆိုသွားပါတယ်။
Myanmar is a multi-ethnic, multi-faith and multi-cultural country.
မြန်မာနိုင်ငံဟာတိုင်းရင်းသားဘောင်းဆောင်ဘာသာဘောင်းဆောင်နဲ့ယဉ်ကျေးမှုဘောင်းဆောင်ရှိနေတဲ့နိုင်ငံဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအရလည်းပဲလူမျိုးရေးဘာသာရေးယဉ်ကျေးမှုတွေကိုအခြေခံပြီးခွဲခြားဆက်ဆံမှုတွေကိုတားမြစ်ထားတယ်။လွတ်လပ်စွာကိုးကွယ်ယုံကြည်မှုနဲ့လိုက်နာကျင့်သုံးခွင့်တွေကိုပြဋ္ဌာန်းထားတယ်။ခရစ်ယာန်၊အစ္စလာမ်၊ဟိန္ဒူနဲ့ကိုးကွယ်မှုတွေကိုလည်းပဲအတိအမှတ်ပြုထားတယ်။ဘယ်ဘာသာရေးနဲ့မဆိုတက်ဆိုင်တဲ့နေရာတွေကိုထိပါစော်ကားရင်တရားဥပဒေအရအေးအေးယူမှာဖြစ်ပါတယ်။လွတ်လပ်စွာကိုးကွယ်ယုံကြည်မှုဟာမြန်မာနိုင်ငံမှာအခိုင်အမာတည်ရှိနေပါတယ်။အဲ့ဒီလိုအခြေအနေကောင်းတွေမမြင်တဲ့သူကတော့အမှန်တိုင်းမကြည့်တတ်လို့ပဲဖြစ်ပါလိမ့်မယ်။ဒါပေမဲ့လည်းရွေးကောက်ပွဲအတွက်ဘာသာရေးကိုအကြောင်းပြပြီးမြန်မာအစိုးရကိုယ်တိုင်မဲဆွယ်စည်းရုံးနေတာတွေရှိနေတယ်လို့မြန်မာလူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်နေတဲ့ဟောင်ကောင်ခြေဆိုင်AHRC အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွေဦးကပြောပါတယ်
။အစိုးရကိုယ်တိုင်ကအခုရွေးကောက်ပွဲနဲ့ပတ်သက်လို့ဘာသာရေးကိုအကြောင်းပြပြီးတော့မင်းဆွေစည်းရုံးနေတဲ့ကိစ္စရတီကတိတိကျကျဖြစ်ပေါ်နေတဲ့ဆိုတာမျိုးကျွန်တော်တို့ဒီဘက်မှာလာတဲ့သတင်းတွေအများကျွန်တော်ကြားသိရတယ်။အထူးသဖြင့်တော့ဗုဒ္ဓဘာသာလူမျိုးများစုဖြစ်တဲ့မြန်မာနိုင်ငံမှာဘာသာရေးကိုအကြောင်းပြပြီးတော့မျိုးစောင်းဥပဒေပြဋ္ဌာန်းတဲ့ကိစ္စရတီမျိုးနောက်ပြီးတော့ဆရာတွေကကိစ္စရပ်တင်နဲ့ပတ်သက်ပြီးတော့မရေချွေစီုံနဲ့ကိစ္စရပ်တင်တော်တော်များများရှိနေတယ်ဆိုတာဒီကျွန်တော်ကြားသိရတယ်။သို့တော်လည်းပဲဆိုရပဲကတော့အခုချင်းအထိငင်းကွယ်နေသေးပဲဖြစ်တယ်။သူကြီးတဲ့အခွင့်အရေးတွေအကုန်လုံးပြီးသားတယ်ဆိုတာကိုအကြောင်းပြပြီးတော့ခုခံချိပနေတယ်ဆိုတာကိုကျွန်တော်တွေ့ရအောင်
။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲဟာမြမဒီမိုကရေစီပြုပြင်ပြောင်းလဲမှုကိုစမ်းသပ်စစ်ဆေးမှဖြစ်တယ်လို့ဒီတိန်ဝင်ကြီးဆွာရကလည်းလူခွင့်ရေးကောင်စီညီလာခံမှာပြောသားတာပါရွေးကောက်ပွဲမှာတရားမျှတမှုလွတ်လပ်မှုရှိဖို့နဲ့အားလုံးပါဝင်နိုင်ဖို့နိုင်ငံတကာကလှူလာနေကြပေမဲ့ရွေးကောက်ပွဲကော်မရှင်ကိုယ်တိုင်ဗတ်လိုက်ပြီးလက်ရှိအာဏာရပါတီအနိုင်ရရေးဗတ်ပေါင်းစုံကကြိုးပမ်းနေတာတွေ့ရတယ်လို့ဦးမင်းလွေဦးကဆိုပါတယ
်ရွေးကောက်ပွဲကော်မရှင်အနေနဲ့ညံ့ညံ့တတစဉ်းစားမှုမရှိဘူးဆိုတာတွေကိုလည်းကျွန်တော်သိရတယ်ဥပမာပြည်တော်ရုံးဝင်ကြီးဖြစ်တဲ့ဦးသိန်းညွန့်ရဲ့မိဘနှစ်ပါးကတည်ယူဖြစ်တော်လည်းပဲအချိန်နှောင်းလာတဲ့အတွက်ရွေးကောက်ပွဲရည်ချင်းရွေးကောက်ပွဲဝင်တဲ့ကိုယ်စားလှယ်ရည်ချင်းနဲ့ကန့်သက်ပြီးတော့ကြံပွက်လို့မရဘူးဆိုပြီးတော့အကြောင်းပြတဲ့ကိစ္စရကတော့တော်တော်အမှပင်ပဲလိုက်တဲ့ကိစ္စမျိုးဖြစ်တယ်ဆိုတာကိုကျွန်တော်တွေ့ရတယ်။ဒါကြောင့်ကျွန်တော်တို့ကတော့ဒီ2015ရွေးကောက်ပွဲက2010ရွေးကောက်ပွဲလို့မဟုတ်ပဲနဲ့ဒီအစိုးရကိုယ်တိုင်ကပဲပေါင်းစုံကနေပြီးတော့ညီမျိုးစုံနဲ့ဒီလိုမျိုးကြံ့ခိုင်ပုံရိပ်ပါတီအနိုင်ရအောင်ဆောင်ရွက်ဖို့လုပ်နေတယ်ဆိုတော့တိတိတသာကျွန်တော်တွေ့ရတယ်လို့ကျွန်တော်ပြောချင်ပါတယ
်ဒီအတော်အတွင်းမှာပဲဗုဒ္ဓဘာသာအများစုနေထိုင်တဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲအတွက်ဘာသာရေးကိုခုတုံးလို့အသုံးချမှုတွေရှိလာမှာကိုစိုးရိမ်မိကြောင်းရန်ကုန်အခြေစိုက် American တန်ယုံအပါအဝင်ဗြိတိန်ပြင်သစ် Australia ကနေဒါစတဲ့နိုင်ငံသားတန်ယုံကိုယုံကစက်တင်ဘာလ15ရက်နေ့ရက်စွဲနဲ့ပူးတွဲကြေညာချက်ထုတ်ပြန်ပြီးတတိပေးခဲ့ပါတယ်ဒါပေမဲ့လည်းရွေးကောက်ပွဲကိုတည်ဆဲဥပဒေစည်းညင်းစည်းကမ်းတွေနဲ့အညီဗတ်လိုက်ခွဲခြားမှုမရှိဘဲတရားမျှတစွာကျင်းပနိုင်ဖို့ရွေးကောက်ပွဲကော်မရှင်ကစီစဉ်ထားတဲ့အတွက်အခုလိုကြေညာချက်ကြောင့်အထင်မြင်လွဲမှားပြီးတန်တရားတွေပေါ်လာနိုင်တယ်ဆိုပြီးနိုင်ငံသားတန်ယုံတွေရဲ့ထုတ်ပြန်ချက်ကိုကန့်ကွက်ကြောင်းမြန်မာအစိုးရဘက်ကမနေ့ကတုံ့ပြန်ထားပါတယ်ရှင်